မြန်မာနိုင်ငံအချင်းအောင်တွင်မှထိမ့်သိမ့်ခံရဆဲဖြစ်တဲ့ Writers သတင်းတောင်တို့အတွေ့အားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့ပြီးခဲ့တဲ့ရက်ပိုင်းကမှမြန်မာအချင်းထောင်ကနေပြန်လည်လွှမြောက်လာတဲ့မလေးရှားနိုင်ငံသူသတင်းတောင် Mook Chui Ling ကတောင်းဆိုလိုက်ပါတယ် Writers သတင်းတောင်တို့ဖြစ်ကြတဲ့ကိုသက်ဦးမောင်ခေါ်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီဇင်ဘာလ12ရက်နေ့ကမြန်မာအာဏာပိုင်ညီရွတ်ဖမ်းဆီးတာကိုခံခဲ့ကြရတာဖြစ်ပါတယ်သူတို့ကိုအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်တည်င်းယူမှုနဲ့မြန်မာနိုင်ငံအစိုးရလူဝက်ချက်များအဥပဒေနဲ့ဖန်စီထိန်းသိမ်းခဲ့တာဖြစ်ကြောင်းမြန်မာအစိုးရကပြောပါတယ်တူရကီအခြေစိုက်ရေဒီယိုနဲ့ရုပ်မြင်သံကြားဌာန TRT ရဲ့သတင်းတောက်တွေဖြစ်ကြတဲ့မလေးရှားနိုင်ငံသူမှုချွိုင်လင်းနဲ့စင်ကာပူနိုင်ငံသားလောင်ဟွန်မန်တို့ဟာပြီးခဲ့တဲ့တောက်ကြနေရုံကစင်ကာပူနိုင်ငံချန်ကီလီစိတ်ကိုရောက်ရှိလာခဲ့တာပါဒရုန်းအူဟာမြန်မာနိုင်ငံရဲ့လွှတ်တော်အဆောက်အုံတွေကိုဒရုန်းနဲ့ရိုက်ကူးဖို့ကြိုးစားခဲ့တဲ့အမှုနဲ့2019အောက်တိုဘာလ29ရက်နေ့မှာဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။မန္တလေးမြို့အနီးကရမဲတင်အကျဉ်းထောင်ကနေရန်ကုန်လေစိတ်ကိုမြန်မာလူဝင်မှုကြီးကြပ်ရေးတွေလိုက်ပါပို့ဆောင်ခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံကိုမနေ့ညကပြန်လည်ရောက်ရှိလာခဲ့တယ်လို့စနေနေ့တုန်းကပဲ Choi Ling ကသူမရဲ့လူမှုကွန်ရက် Facebook ပေါ်မှာရေးတင်ခဲ့ပါတယ်။မြန်မာနိုင်ငံမှာနလကြထိမ့်သိမ့်ခံခဲ့ရစဉ်တွင်လူရင်းကိုတော်တော်နဲ့မရောက်ပဲခွစ်ပတ်သွာလာလှုပ်ဆောင်ခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ရုပ်ရှင်ဇာတ်လမ်းကောင်းတစ်ပုဒ်ဖန်တီးနိုင်မယ်လို့လည်းသူမကရေးသားခဲ့ပါတယ်ရှင်။